20ကျော်မြန်မာပြည်ကိုကြီးစိုးပြီးချမ်းသာကျွေးဝလာတဲ့စစ်အုပ်စုကိုကဘာကလက်ခံနိုင်အောင်ဒီမိုကရေစီပြုပြင်လှုပ်တာဆိုတဲ့အမြင်ကိုလေ့လာသူအတော်များများလက်ခံကြပါတယ်။ဦးသိန်းစိန်အစိုးရရဲ့ပြုပြင်ရေးကိုစစ်အုပ်စုရဲ့နိုင်ငံရေးမျက်နှာအဖြစ်ရှုမြင်ကြပါတယ်။နိုင်ငံရေးအကျဉ်းသားအများအပြားလှုပ်ပေးပြီးဒေါအောင်ဆန်းစုကြည်ကိုနိုင်ငံရေးလှုပ်ခွင့်ပြုတာရဲ့စားပေးစီစီရေးရုပ်သိမ်းလိုက်တာရဲ့ရင်းရင်းရေးဆွေးနွေးတာရဲ့နိုင်ငံသားမှာခလုံးနဲ့မြန်မာပြည်သားတွေကိုပြန်လာခွင့်ပြုတာရဲ့စတာတွေကိုကြည့်ပြီးဦးသိန်းစိန်ကိုချီးကျူးဂုဏ်ပြုကြပါတယ်။ဦးသိန်းစိန်ကိုဆုချီးမြှင့်ပြီးဂုဏ်ထူးဆောင်ပွဲပေးတာရှိတယ်လို့နိုဘယ်ရင်းရင်းရေးဆုပေးဖို့အမည်တင်သွင်းသူလည်းရှိပါတယ်။ဒေသရှင်ကိုမွန်းအောင်တဲ့အဖွဲ့ကတော့ဦးသိန်းစိန်ဟာနိုဘယ်ဆုနဲ့မထိုက်တန်ဘူးဆိုပြီးနော်ဝေးနိုင်ငံမှာကန့်ကွက်နေကြပါတယ်။ဦးသိန်းစိန်လက်ထက်မှာကချင်းစစ်ပွဲပြန်ဖြစ်တာမှုပြည်တွင်းတစ်မျိုးပြည်ပတစ်မျိုးလုပ်တယ်ဆိုပြီးမယုံသင်္ကာဖြစ်သူများလာပါတယ်အခုအကောင့်ထဲပေါ်နေတဲ့လုပ်ငန်းအများစုဟာစီအစိုးရလက်ထက်ကသဘောတူခဲ့တဲ့စီမံချက်တွေဖြစ်လို့စီအုပ်စုရဲ့အကျိုးစီးပွားကိုအယက်သားအစိုးရပုံစံနဲ့ဆက်လက်မြင့်တင်နေတာလို့ရှုမြင်ကြပါတယ
်ဦးသိန်းစင်ဟာဗိုလ်ချုပ်မှုကြီးတန်းရွှေရေးဆွဲခဲ့တဲ့နိုင်ငံရေးလမ်းညွန်အတိုင်းလိုက်လုပ်နေတာလို့ယူဆသူတွေထဲမှာထိုင်းအခြေစိုက်မြမရေးဝါရင်အကဲခဗတ်တစ်လက်နာဟာရှေ့တန်းကပါဝင်ပါတယ်မိမိသမရဖြစ်လာအောင်အကွက်ဆင်ပေးတဲ့ဦးတန်းရွှေရဲ့အမိန့်ကိုဦးသိန်းစိန်နာခံနေတော့မယ်လို့ဆိုပါရယ်လွတ်လပ်စွာဦးဆောင်လုတ်ကင်တဲ့နေရာမှာဦးသိန်းစိန်ဟာအလွန်အားနဲ့တယ်လို့ဇူလိုင်လ9ရက်နေ့ဆောင်းပါးမှာပတ်လေးလစ်နာကတုံ့တက်ပါရယ်ဒီတိုင်းဆိုရင်မိမိကိုယ်တိုင်အကွက်ဆင်ပြပတ်ထုတ်ခဲ့တဲ့ဒေါအောင်ဆန်းစုကြည်ကိုလွတ်တော်ထဲရောက်လာအောင်လုပ်တာကိုဦးတန်းရွှေကခွင့်ပြုတဲ့သဘောဖြစ်နေပါရယ်ဒေါအောင်ဆန်းစုကြည်သမရမဖြစ်နိုင်အောင်အခြေခံဥပဒေမှာဟန်တားထားတာဟာလည်းဦးတန်းရွှေရဲ့လက်ချက်လို့ယူဆကြပါရယ်
ဒါကြောင့်အငိမ့်စားဗိုလ်ချုပ်မှုကြီးတန်းရွှေရဲ့ဩဇာအာဏာအရှိန်အဝါဘယ်လောက်ကျန်ရှိနေတယ်ဆိုတာကိုဒေါအောင်ဆန်းစုကြည်မှနိုင်ငံရေးလွတ်လပ်မှုဘယ်လောက်ရှိတယ်ဆိုတာနဲ့တိုက်တာနိုင်တယ်လို့သုံးသပ်ကြပါတယ်။သမ္မတဦးသိန်းစိန်နဲ့လွတ်တော်ဥက္ကဋ္ဌဦးရွှေမန်းအကြားကွာဟမှုကြီးမားလာပြီးဒေါအောင်ဆန်းစုကြည်ဦးရွှေမန်းဘက်ကယက်တီတာကိုစိုးရင်စရာအဖြစ်ဘက်ကလေးတက္ကသိုလ်အာရှရေးရာသုတေတီကိုမင်းစင်က Foreign Policy စာဆောင်မှာဇူလိုင်လ10ရက်နေ့ကရေးပါတယ်။ဦးရွှေမန်းနဲ့ဒေါအောင်ဆန်းစုကြည်ဇူလိုင်လ16ရက်နေ့မှာပူးတွဲသတင်းစာရှင်းလင်းပွဲလုပ်တာကိုကြည့်ရင်ရင်းနှင်းမှုအတိုင်းအတာကိုခံမနိုင်ပါနဲ့ဒေါအောင်ဆန်းစုကြည်ကိုရန်သူလိုသဘောထားတာမှားတယ်လို့ဦးရွှေမန်းပြောတာဟာဦးတန်းရွှေနဲ့ဆန့်ကျင်ဘက်ဖြစ်နေပါတယ်
တိုင်းပြည်ရင်ဆိုင်နေရတဲ့ပြဿနာကိုအာရုံမဆိုင်ဘဲဗိုလ်ချုပ်ဟောင်းနေရဲ့အာဏာပြိုင်ပွဲမှာဒေါအောင်ဆန်းစုကြည်ပါဝင်နေတာကိုပညာရအတိုင်းဝိုင်းနဲ့စီးပွားရေးလောကမှာအံ့ဩနေကြတယ်လို့ကိုမင်းစင်ကဆိုပါတယ်ဦးတန်းရွှေခန့်အပ်ထားတဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှယ်ရဲ့ရည်တည်ချက်ကိုမသိနိုင်ပေမဲ့စစ်အာဏာသိမ်းနိုင်မယ့်အလားအလာကိုကိုမင်းစင်ကတွေးပူနေပုံရပါတယ်။ဥပဒေပြုလွတ်တော်မှာအစိုးရလုပ်ရကိုဝေဖန်တာဟာဝါရင်ဒီမိုကရေစီနိုင်ငံတွေမှာလှုပ်ရှားလှုပ်ဆင်မှာဒါပေမဲ့သမရဖြစ်ချင်တဲ့ကျန့်ဖို့ပါတီဥက္ကဋ္ဌကကျန့်ဖို့အစိုးရရဲ့လှုပ်ဆောင်ချက်တွေကိုဝေဖန်ပြီးသမရဖြစ်ချင်တဲ့အန်အေဒီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့မဟာမိတ်လုပ်တာဟာအထူးအဆန်းလို့ဖြစ်နေပါတယ်။တနည်းဆိုရင်တော့ကျန့်ဖို့နဲ့အန်အေဒီပါတီပူးပေါင်းတော့မယ့်အလားအလာလို့ဖြစ်နေပါတယ်။
ဦးသိန်းစိန်အစိုးရရဲ့အသွင်ကူးပြောင်းရေးကိုအယုံကြည်မရှိသူတဲမှာ ADB အာရှဖွံ့ဖြိုးရေးဘဏ်ကအမျိုးသမီးဥပဒေပညာရှင်ကာလာမကွီနီလည်းပါဝင်ပါတယ်။နေပြည်တော်မှာကျင်းပတဲ့အရှေ့အာရှကမ္ဘာစီးပွားရေးညီလာခံမှာဦးဆောင်ဆွေးနွေးခဲ့တဲ့အမျိုးသမီးတူဦးဖြစ်ပါတယ်။ဆေးအုပ်စုကြီးစိုးတာကိုပြည်တွင်းပြည်ပမှာအတိအမှတ်ပြုဖို့ရည်ရွယ်တဲ့ပြည်ပြင်ရေးဖြစ်တာမို့အခန့်အသတ်ရှိနေတာလို့သူကဆိုပါတယ်။ဦးသိန်းစိန်ဟာအခြေခံဥပဒေကိုပြင်ဆင်လိုသူမဟုတ်ဘူးလို့လည်းမကွီနီကမြင်ပါတယ်။ဦးသိန်းစိန်ဟာပြုပြင်ရေးသမားဖြစ်နိုင်ပေမဲ့စေအုပ်စုသို့မဟုတ်ဦးသားရွှေအုပ်စုခွင့်ပြုသလောက်သာပြုပြင်ရေးလုပ်နိုင်တဲ့အခြေအနေဖြစ်ပါတယ်။ဒါကြောင့်လဲဒေါအောင်ဆန်းစုကြည်ဟာဦးရွှေမန်းနဲ့လက်တွဲဖို့ဆုံးဖြတ်လိုက်တာဖြစ်ပုံရပါတယ်။စေအစိုးရလုပ်ခဲ့တဲ့စီးပွားရေးပြဿနာတွေကိုဖြေရှင်းဖို့ဦးသိန်းစိန်အစိုးရကိုတာဝန်ပေးတာသာဖြစ်လို့စေအုပ်စုဆက်လက်ကြီးစိုးနေမှာဖြစ်ပါတယ်။စေအုပ်စုကြီးစိုးရေးအတွက်ရေးဆွဲထားတဲ့ပြင်ဆင်ရခက်ခဲတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုအရင်ဆုံးပြင်ဆင်နိုင်မှသာဒီမိုကရေစီပြုပြင်ရေးကိုစနိုင်ပါလိမ့်မယ်။အခြေခံဥပဒေကိုမပြင်ဆင်နိုင်ရင်တော့စစ်အာဏာရှင်ဗိုလ်ချုပ်မှုကြီးတန်းရွှေရဲ့နိုင်ငံရေးမျက်လှည့်ကိုသာဆက်လက်မြင်တွေ့ရဖို့ရှိတယ်လို့ပြောရပါလိမ့်မယ်။